ဒီကနေ့စီးပွားရေးပြုပြင်တောင်းလဲမှုဆိုင်ရာဆွေးနွေးပွဲနောက်ဆုံးနေ့မှာပြီးခဲ့တဲ့နှစ်ရက်ကတင်ပြခဲ့တဲ့စာတမ်း24စောင်အပါအဝင်ဆွေးနွေးတင်ပြချက်တွေအားလုံးကိုစုစည်းပြီးဥဆောင်ဆွေးနွေးသူ၅ဦးကပြန်လည်အနှစ်ချုပ်တင်ပြခဲ့ပါတယ်။အဲ့ဒီနောက်ပြန်လည်ဆွေးနွေးတင်ပြမှုတွေကိုလည်းပြုလုပ်ခဲ့ပါတယ်။ဒီဆွေးနွေးတင်ပြမှုတွေထဲမှာသမရအကြံပေးဒေါက်တာဦးမြင့်ကစီးပွ ကတင်ပြခဲ့သလိုခန္ဓာပေါင်းစုံကိုအသီးသီးကဆွေးနွေးတင်ပြခဲ့ကြောင်းဒီကနေ့ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ဥဖုံးဝင်းကပြောဆိုပါတယ
်။ဥမြင့်ကကလပ်ရှင်နဲ့ပတ်သက်လို့ပြည်ပြချာလုပ်ရမယ်ဆိုတဲ့အချက်ကိုသူဒီကထားပြီးပြောတယ်။ Economic Grant ပေါ့လေ။ Economic Grant ရှိနေ၊ Grant Seeking ဆက်ရှိနေမကောင်းဘူးဆိုပြီးတော့ဥမြင့်ကတော့အဲ့တစ်ချက်ကိုပြည်ပြချာပြောတယ်။တနေ့လူကတော့ပြောတာကအများကြီးထဲမှာဒီ Banking Sector Reform လေးBanking services ကိုကောင်းမယ်ဆိုရင်ဟာဒီ exchange unification တော်တော်လေးကိုဆုံးပါတယ်ပြီးတော့ဒီလို import export bank ကြီးနေတဲ့ဆိုရဟာနေရာကဏ္ဍပြည်ချင်းကြောင်းခဲ့ရမယ်ဆိုတာလေးပါလေ trade ပါလေ investment ပါလေပြီးတော့ finance ပါလေပြီးတော့ fiscal policy အလုံးကြီး infrastructure လေးလည်းဒီကပေးလို့ပါမယ် industrialization ရအောင်လုပ်ရမယ်ပြီးတော့
စီးပွားရေးဖွံ့ဖြိုးတိုးတက်ရေးအတွက်သွင်းကုန်ထုတ်ကုန်စက်မှုကဏ္ဍစတဲ့ကဏ္ဍတွေတိုးတက်ရေးအတွက်ရန်ပုံငွေတွေထားရှိတဲ့ကြောင်းလူသားအရင်းမြစ်ဖွံ့ဖြိုးတိုးတက်ဖို့လိုကြောင်းစတာတွေကိုဆွင်းတွေးခဲ့သလိုရှိပီးသားစက်မှုလုပ်ငန်းကုန်ထုတ်လုပ်ငန်းနဲ့လေယာကဏ္ဍပြုပြင်ပြောင်းလဲရေးတွေကိုပါဆွင်းတွေးခဲ့ကြပါတယ်ဒီဆွင်းတွေးဘက်ကရလဒ်တွေကိုဆက်လက်အကောင့်ထဲဖွင့်နိုင်ဖို့သမရစီးပွားရေးအကြံပေးအဖွဲ့နဲ့တာဝန်ရှိသူတွေကအသေးစိတ်ကိုဆက်လက်ရေးဆွဲကြလိမ့်မယ်လို့မျှော်လင့်ရကြောင်းဥဖုံးဝင်းကပြောဆိုပါတယ်ဒီကနေ့အပြန်အလှန်ဆွေးနွေးခန်းမှာအလုံးဆွေးနွေးတင်ပြခဲ့တဲ့အထက်မှာပါဝင်ခြင်းမရှိဘဲကြန့်ရှိနေတဲ့ကဏ္ဍ၄ခုကိုလှုပ်ဆောင်ဖို့ရှိမရှိဥဖုံးဝင်းအနေနဲ့ဆွေးနွေးတင်ပြခဲ့တယ်လို့ဆိုပါတယ
်ကျွန်တော်မေးတယ်ကသူတို့အိတ်စာတန်းတွေထဲမှာမပါဘဲနဲ့ကြန့်ခဲ့တဲ့ sector တချို့ရှိတယ်လေဥစားနိုင်ငံတော်အဆင့်လုပ်တဲ့ workshop ဆိုတော့တချို့ sector တွေကျန်ရတဲ့အဲ့ sector တွေကအဲ့ဓာတွေကိုသူတို့လုံမလားပေါ့အဲ့ sector တွေတည်းကတော့ထူးထူးခြားခြားကအာမခံနဲ့ပတ်သက်လို့သူတို့ကပြောသွားတာမရှိဘူးဆိုတော့အာမခံ sector ကို reform လုပ်ဖို့ရှိတာပေါ့နော်ပြီးတော့နောက်တစ်ခုကစွန့်အင်ကဏ္ဍပေါ့ဆိုတော့ဒီစွန့်အင်ကဏ္ဍအစားတန်းလည်းမတင်တော့ဘူးဒီ reform ဘယ်လိုလုပ်မယ်လဲမပါဘူးဒါစွန့်အင်ကဏ္ဍကိုတော့လုံမလားပေါ့နော်ပြီးတော့တတိယတစ်ချက်ကတော့ဒီစားတန်းတွေက national level လုပ်တဲ့အတွက်အဲ့တော့ national level ပေါ့လေတနိုင်ငံလုံးအတွက် economic reform လုပ်ရင်ဒါဝင်တဲ့လူတွေအားလုံးပါပြီးတော့ရွေးဆွဲရေးဆွဲတင်ပြတဲ့စာတမ်းတွေဖြစ်တဲ့နည်း all stakeholders တွေပါနေနေပေါ့နော်အဲ့ဒါပါအောင်လုပ်မလားမလုပ်ဘူးလားပေါ့လေသရုပ်ကမေကွန်ကတော့စီးပွားရေးပြည်ပြင်ကြောင်းလဲပဲဆိုရင်တကယ်အားကိုးရမယ် generation ကလူငယ် generation ပေါ့နော်ဆိုပြီးလူငယ်ဒီရဲ့ဖွံ့ဖြိုးမှုကိုတော့ထည့်ပြီးတော့စဉ်းစားပြီးတော့လုပ်ရင်မကောင်းဘူးလားပေါ့အဲ့ဒီဟာရောလုပ်မလားဆိုပြီးတော့ကျွန်တော်မေးတယ်ပြီးတော့ဥပင်းကပဲပြန်ဖြေတယ်လေးခုသလုံးလုပ်ပါမယ
်ဒီစီးပွားရေးပြုပြင်ပြောင်းလဲမှုဆိုင်ရာဆွေးနွေးပွဲဟာပထမဦးဆုံးအကြိမ်ဖြစ်တာကြောင့်လိုအပ်တာတွေရှိနေနိုင်သေးပေမဲ့အများကြီးအကျိုးရှိကြောင်းနဲ့ဒီလိုဆွေးနွေးမှုမျိုးတွေဆက်လက်လှုပ်ဆောင်တင်ကြောင်းဥဖုံးဝင်းကသုံးသပ်ပြောဆိုပါတယ်မြန်မာနိုင်ငံမှာဒီလိုဆွေးနွေးမှုမျိုးအရင်ကမရှိခဲ့ဘူးပဲအရင်ကဌာနဆိုင်ရာဆွေးနွေးပွဲတွေလောက်သာရှိပြီးတစင်ပြီးတစင်ပြောင်းလဲလာခဲ့တာဖြစ်ကြောင်းအခုအခါနိုင်ငံရေးနဲ့လူမှုရေးအဖွဲ့အစည်းတွေပေါင်းဝင်လာခဲ့ကြောင်းနောက်တစင်အနေနဲ့ကုန်ထုတ်လုပ်ငန်းမှာအခြေခံကျတဲ့လေသမားအလုပ်သမားစတဲ့ကိုယ်စားလှယ်တွေပေါင်းဝင်တဲ့ကြောင်းဥဖုံးဝင်းကပြောဆိုပါတယ
်ဒီဟာကပထမအဆင့်ပေါ့ဗျာပထမအဆင့်သူတို့ကငွေကုန်လုံးကလောက်တာဆိုရင်ဟိုရင်တော့လောက်တာဆိုဌာနဆိုင်ရာပဲပညာရှင်တော့မပေါ့ကျောင်းတော်ဆိုရစာကားဆိုတော့နောက်ကျတော့သူကဌာနနဲ့ပညာရှင်နဲ့ပဲလုပ်တယ်ပေါ့လေ။ဆိုတတိယအဆင့်ကတော့သူတို့ပါလုပ်လဲဆိုတော့သူတို့ဖွဲ့ထားတဲ့ NGO တွေပေါ့လေ။တော့ဟိုကုမ္ပဏီကြီးများအသင်းတို့ဟာမျိုးတွေလာတာပေါ့တတိယအဆင့်။အခုကတော့ကျွန်တော်တို့ကသရုပ်ထအဆင့်ရောက်လာတယ်လို့ပြောရမှာပေါ့။နိုင်ငံရေးပါတီတွေနိုင်ငံရေးဖွဲ့တွေတောင်းဆန်းစုကြည်လည်းပါတယ်။ဒါနဲ့နိုင်ငံရေးပါတီတွေလည်းဖွဲ့ဖိတ်တယ်ဆိုတော့ဒါကတော့သရုပ်ထအဆင့်ရောက်လာပြီပေါ့။အပြင်သမအဆင့်ကတော့ကျွန်တော်တို့တကယ်လူတန်းစားပေါ့ဗျာ။ဒီထဲမှာလုပ်တဲ့ကျွေးမိဖိတ်တာမဟုတ်ခင်လေလေယာစာကြိုးရေးဆိုတကယ်လေသမားတွေပါလေယာစာပါတဲ့နာပေါ့ဗျာလေသမားကိုယ်စားလှယ်တွေပေါ့ဗျာအမှုလုပ်ငန်းအကြောင်းပြောရင်အလုပ်သမားကိုယ်စားလှယ်တွေပေါ့အခုကတော့လုပ်ငန်းရှင်တွေကကိုစားပြုနေတာပေါ့နော် grassroots level အဖြစ်ပါဖို့လိုတယ်လို့ဖြစ်တာပေါ့
ဒီစီးပွားရေးဆိုင်ရာပြုပြင်ပြောင်းလဲမှုဆွေးနွေးပွဲကိုမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်နဲ့တက်ရောက်နားထောင်ခဲ့တယ်လို့အစိုးရဝန်ကြီးတွေဌာနဆိုင်ရာတာဝန်ရှိသူတွေလည်းတက်ရောက်ဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲကနေ့တစဉ်နောက်ဆက်တွဲလုံဆောင်မှုတွေပြုပေါ်လာပြီးစီးပွားရေးပြုပြင်ပြောင်းလဲမှုတွေပြုလုပ်လာနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းဦးဖုံးဝင်းကပြ